လာအိုနိုင်ငံဗီယန်ချင်းမြို့မှာကျင်းပနေတဲ့အာဆီယံနိုင်ငံသား၏ဝန်ကြီးများအစည်းအဝေးမှာတရုတ်နဲ့မြန်မာနိုင်ငံသား၏ဝန်ကြီးနှစ်ယောက်တနင်္ဂနွေနေ့ကတီးတန့်တွေ့ဆုံပြီးတဲ့နောက်မှာမြန်မာနိုင်ငံသား၏ဝန်ကြီးဒေါက်အောင်ဆန်းစုကြည်ကတရုတ်နိုင်ငံကိုလာမယ့်ဩဂုတ်လအတွင်းမှာတောရဖို့စီစဉ်နေတဲ့အကြောင်းတရုတ်နိုင်ငံဘက်မှသတင်းတွေထွက်ပေါ်ခဲ့ပါတယ်။ဝန်ကြီးနှစ်ဦးတွေ့ဆုံခဲ့တဲ့အထက်မှာတရုတ်နိုင်ငံကိုချစ်ကြည်အစည်းအဝေးဖြစ်ဒေါက်အောင်ဆန်းစုကြည်လာရောက်လည်ပတ်ဖို့အတွက်တရုတ်အစိုးရရဲ့ဖိတ်ကြားချက်ကိုတရုတ်နိုင်ငံသား၏ဝန်ကြီးကပြောကြားခဲ့တာပါ။တောင်တရုတ်ပင်လယ်ပိုင်နဲ့အရေးအာဆီယံဆွေးနွေးပွဲအတွင်းမှာမြန်မာရဲ့ရည်ရည်ဟာအတင်းဆောင်မှခံမဲ့နှစ်ဖက်မျက်တပ်မှုရှိအောင်ထိန်းချုပ်ဆက်ဆံနေကြတွေ့ရတဲ့အကြောင်းတရုတ်မြန်မာရေးကျွမ်းကျင်သူတူက VOA ကိုပြောပြခဲ့ပါတယ်အကြောင်းဆိုကမတ်အင်ဂျင်နီယာအပြည့်စုံကိုတင်ဆက်ပေးပါောင်းခင်ဗျာ
တနင်္ဂနွေနေ့ကတရုတ်နဲ့မြန်မာနိုင်ငံသားရေးဝန်ကြီးနှစ်ဦးတီးတန့်တွေ့ဆုံပွဲမှာတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကတရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့အခုလိုပြောဆိုခဲ့ပါတယ်သူပြောသွားတာကတရုတ်သမ္မတရှီကျင်းပင်ကဒေါက်တာဆန်းစုကြည်ကိုနှုတ်ဆက်စကားပါလိုက်ကြောင်းနဲ့တရုတ်နဲ့မြန်မာနှစ်နိုင်ငံအနေနဲ့လေးနက်တဲ့ခင်မင်ရင်းနှီးမှုတွေရှိနေတဲ့အပြင်အပြန်အလှန်နားလည်မှုလေးစားမှုပံ့ပိုးမှုတွေကိုထိမ့်သိမ်းထားကြောင်းသူကပြောသွားတာပါဒါ့အပြင်ပထမရက်ပေါင်း100အတွင်အခြေအနေတွေတိုးတက်လာအောင်လှုပ်ဆောင်ခဲ့တဲ့မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုတရုတ်အစိုးရကချီးကျူးဂုဏ်ပြုပါကြောင်းပြောဆိုခဲ့ပါတယ်မြန်မာနိုင်ငံသားဝင်ကြီးဒေါက်တာဆန်းစုကြည်ဘက်ကတုံ့ပြန်ပြောဆိုရမှာတော့သူပြောသွားတာကတရုတ်နိုင်ငံဟာမြန်မာရဲ့အကြီးမားဆုံးမိတ်ဖက်အင်းကြီးချင်းနိုင်ငံကြီးတစ်နိုင်ငံဖြစ်ကြောင်းနဲ့မြန်မာနိုင်ငံရဲ့အမျိုးသားယဉ်ကျေးစီရေးနဲ့စီးပွားရေးတိုးတက်ဖွံ့ဖြိုးမှုတို့မှာတရုတ်ရဲ့ကူညီပံ့ပိုးမှုကိုလေးစားမိပါကြောင်းပြောကြားသွားတာပါဒါအပြင်ဆွေးနွေးပွဲအတွင်းတရုတ်နိုင်ငံကိုချစ်ကြည်ခီးစဉ်ဖြစ်ဒေါက်ဆန်းစုကြည်လာရောက်ဖို့တရုတ်အစိုးရရဲ့ဖိတ်ကြားချက်ကိုမစ္စတာဝမ်ယီကဒေါက်ဆန်းစုကြည်ကိုပြောဆိုခဲ့တာပါဒါနဲ့ပတ်သက်လို့တရုတ်နိုင်ငံတွင်သတင်းတွေအလျင်အမြန်ထွက်ပေါ်လာကြောင်းလွန်ခဲ့တဲ့ရက်ပိုင်းအတွင်းကမှတရုတ်နိုင်ငံကပြန်လည်ရောက်ရှိလာတဲ့တရုတ်မြန်မာရေးရာကျွမ်းကျင်သူယွန်းဆန်က VOA ကိုပြောပါတယ်
It was quite broadly reported in China that Aung San Suu Kyi plans to visit China in August.Around mid-August, her visit to the United States will be...
...Kyu Nenga Ma Chiche Dimya Me Phobya Nijare Tri Nui Ma Ro. Dong San Suu Kyi Ni Ne Tiu Nenga Ngu Ogo La Le La Yau Phu Season Thare Sura Bawe. American Birong Su Gu Tu Tua Yau Me Khi Zinga September La Le Lao Kula Tamka Nila Ganji Machinpa Mi Tua Bu Shire Sura Gu Le Chmaru Tri Nui Ya Tha Bawe.
အစိုးရထိပ်ပိုင်းခေါင်းဆောင်တအုပ်အနေနဲ့တရုတ်နိုင်ငံကိုသွားမဲ့ခီးစဉ်ဟာဒေါက်ဆန်းစုကြည်အတွက်ဒုတိယအကြိမ်ဖြစ်ပြီး2015ရွေးကောက်ပွဲမတိုင်ခင် NLD ဥက္ကဋ္ဌတအုပ်အနေနဲ့တရုတ်နိုင်ငံကိုပထမဆုံးအကြိမ်သွားရောက်ခဲ့တာပါဝန်ကြီးနှုတ်ဦးတည်တံ့ဆွေးနွေးပွဲတွင်တောင်တရုတ်ပင်လယ်ပိုင်းနဲ့ကိစ္စအရေးပြောဆိုရမှာတော့သက်ဆိုင်ရာနိုင်ငံတွေအားလုံးလိုက်နာရမယ်လုံထုံးလုံနီးဆိုင်ရာကြေညာချက်ကိုထိရောက်စွာအကောင့်ထဲဖော်ရင်းနဲ့ငြိမ်းချမ်းစွာလက်တွဲဖြည့်ရှင်းရေးမှုအပေါ်မှာမြန်မာအနေနဲ့ယက်တီကြောင်ဒေါက်တာဆန်းစုကြည်ကပြောကြားခဲ့တာပါအခုလိုမြန်မာရဲ့ယက်တီချက်နဲ့ပတ်သက်လို့ရွန်းဆန်ကသူ့ရဲ့သုံးသပ်ချက်ကိုအခုလိုပြောပါတယ
် Ministry of the South China Sea they were hoping that Myanmar would be supporting China's position somehow which did not really happen so I would say thatMyanmar's position
မြန်မာနိုင်ငံကတရုတ်ဘက်ကယက်တီလိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်။တကယ်တော့အဲ့ဒီလိုမဖြစ်လာခဲ့ပါဘူး။ဒါကြောင့်တောင်တရုတ်ပင်လယ်ပြဿနာနဲ့ပတ်သက်လို့မြန်မာနိုင်ငံရဲ့ယက်တီအချက်ကကြားနေတယ်၊နှစ်ဖက်ညှက်တာတယ်၊အတင်းဆောင်မရှိတော့အန်ဒီရဲ့ကင်းတယ်လို့ဆိုရမှာပါ
။ဒေါက်ဆာစုကြည်အနေနဲ့သူ့ရဲ့ NLD ပါတီရွေးကောက်ပွဲမှာအပြတ်အသတ်အနိုင်ရပြီးအစိုးရဖွဲ့စည်းပြီးတဲ့နောက်အခုလိုမြန်မာနိုင်ငံသားဝင်ကြီးတဦးအနေနဲ့အာဆီယံဒေတာတွင်းဆွေးနွေးပွဲမှာပထမဆုံးအကြိမ်တက်ရောက်ပြီးအောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့မြင်ကြောင်းယွန်းဆန်ကဆိုပါတယ
် In terms of Aung San Suu Kyi's participation of the Foreign Minister Summit this is the first ASEAN Foreign Minister Summit since
အာဆီယံနိုင်ငံသားဝင်ကြီးထိပ်သီးညီလာခံမှာဒေါက်တာဆန်းစုကြည်တက်ရောက်ခဲ့မှုနဲ့ပတ်သက်လို့ဒါဟာသူ့ NLD အစိုးရတက်လာပြီးနောက်ပိုင်းသူ့အတွက်ပထမဦးဆုံးတက်ရောက်တဲ့အာဆီယံညီလာခံပဲဖြစ်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံသားကြီးဝင်ကြီးတူလှုပ်ဆောင်ရမယ့်အခန့်ကဏ္ဍကိုကြည်ကြည်ပြွန်ပြွန်ထမ်းဆောင်နိုင်ခဲ့တယ်လို့ဆိုရမှာပါ
။မနေ့ကကျင်းပတဲ့အာဆီယံဩစတြေးလျနိုင်ငံသားကြီးဝင်ကြီးများအစည်းအဝေးမှာတော့မြန်မာနိုင်ငံအနေနဲ့အာဆီယံဩစတြေးလျမိတ်ဖက်ဆက်ဆံရေးရဲ့ ညီနာရေးမှုအဖြစ်2005ခုနှစ်အထိတာဝန်ယူထားတဲ့အတွက်ဒေါက်ဆန်းစုကြည်ကပူတွဲဥက္ကဋ္ဌအနေနဲ့ဆောင်ရွက်ခဲ့တာပါ။ဒါအပြင်အစည်းအဝေးကိုတက်ရောက်လာတဲ့အာဆီယံမိတ်ဖက်နိုင်ငံတွေထဲကရုရှား၊မြောက်ကိုရီးယား၊စတဲ့နိုင်ငံသားဝင်ကြီးတွေနဲ့လည်းဒေါက်ဆန်းစုကြည်ကတရားတွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်။